Bangladesh နိုင်ငံပါကစ္စတန်ကနေခွဲထွက်တဲ့1981စစ်ပွဲအတွင်းရှစ်ရာစုပြည်မှုတွေကျူးလွန်ခဲ့ကြောင်းတွေ့ရတဲ့အတွက်ထိတ်တန့်အစ္စလာမ်ခေါင်းဆောင်တူဖြစ်တဲ့မီယာကဆမ်အလီကိုစနေနေ့ကမြို့တော်ဒက္ကနာကအချင်းနောက်တစ်ခုမှာချိုးပေးကွန်မြတ်လိုက်ပါပြီ။သူ့မိသားစုဝင်တွေနဲ့နောက်ဆုံးဖြစ်တွေ့ကွန်ရပြီးတဲ့နောက်စနေနေ့ကချိုးပေးခဲ့တာပါ။နောက်ဆုံးချိန်ယူကန်ကိုအင်ကာနေကဘင်္ဂလားဒေ့ရှ်နိုင်ငံအမြင့်ဆုံးတရားရုံးကပယ်ချခဲ့ပြီးတဲ့နောက်အလီကသမရစီမံအတနာခံလို့မတင်တော့ဘူးလို့ပြောကြားခဲ့တာမျိုးသူကြက်ခံမဲ့ပြစ်ဒဏ်အတွက်ကွန်မြတ်ခဲ့တာပါ။ဘင်္ဂလားဒေ့ရှ်မှာအတိုက်ခံဘင်္ဂလားဒေ့ရှ်အမျိုးသားပါတီအရင်ဝန်ကြီးချုပ်ဟောင်းခါလီဒါစီယာရဲ့အရာရှိတဦးလဲစနေနေ့ကပဲအကွက်မြခံတယ်လို့သတင်းတွေမှာဖော်ပြပါတယ်။အသက်63နှစ်ရှိပြီဖြစ်တဲ့အလီဟာဂျမအီအစ္စလာမစ်ပါတီကခေါင်းဆောင်သူဖြစ်ပြီး2010ကစပြီးဒီပါတီကခေါင်းဆောင်နဲ့အကွက်မြခံတဲ့အထက်မှာသူဟာ9ဦးမြောက်ဖြစ်ပါတယ်။